ဒီကနေ့နေပြီးတော့မှပြန်ချာရေးဝင်ကြီးဌာနက Cherry FM တာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံခဲ့ပြီးမိမိတို့သဘောဆန္ဒအလျောက်ဖြတ်သိမ်းပေးဖို့ညွှန်ကြားလိုက်တယ်လို့ Cherry FM ကပြောပါတယ်။ဒါဟာလက်တလောပီခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌအဖြစ်ရာထူးကရက်ဆိုင်ခံရတဲ့သူရဦးရှိမန်းနဲ့ပတ်သက်မှုတွေအပေါ်နောက်ဆက်တွဲအရေးယူမှုတွေဖြစ်ပေမဲ့လို့မီဒီယာအပေါ်အခုလိုဖိအားပေးတာဟာမလျော်မကန်တဲ့လုပ်ရဖြစ်တယ်လို့တရမီတရားတာဝန်ရှိသူတွေကဝေဖန်ပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားရမှာစုမုံကအပြည့်အစုံကိုတင်ပြပေးမှာပါရှင
်ဟုတ်ပါတယ်လက်တလောပြည်ခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌအဖြစ်ယာရုကတာဝန်ရက်ဆိုင်ခိုင်လိုက်ရတဲ့သူရဦးရွှေမန်းရဲ့သားဖြစ်သူဦးတိုးနေမန်းနဲ့ချွေးမဖြစ်သူဒေါ်စီစင်လက်တို့ဦးစီးလောက်ကိုင်းနေတဲ့ Cherry FM Radio အတန်လွှင့်လုပ်ငန်းကိုမိမိတို့ရဲ့သဘောဆန္ဒအရာရက်ဆိုင်ပေးဖို့ပြန်ကြားရေးဝန်ကြီးဌာနကဒီကနေ့ပဲနေပြည်တော်မှာခေါ်ယူတွေ့ဆုံပြီးဖိအားပေးပြောဆိုလိုက်တယ်လို့ Cherry FM တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း Cherry FM အနေနဲ့ကတော့ကိုယ်သဘောဆန္ဒနဲ့ဖြတ်သိမ်းပေးပါဆိုတာကိုလက်မခံပဲတရားဥပဒေနီးလန်းအရာစစ်ဆေးဆောင်ရွက်တာကိုပဲရင်ဆိုင်ဖို့သူတို့အနေနဲ့လိုလားတယ်လို့တုံ့ပြန်ခဲ့ပါတယ်။ Cherry FM ရဲ့အထွေထွေမန်နေဂျာဦးတန်းထွေးစောကပြန်ကြားရေးဝန်ကြီးဌာနဘက်ကခေါ်ယူပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဟုတ်ကျွန်တော်တို့ကလေသူတို့ဒီခေတ်ကဆိုတော့ကျွန်တော်တို့ဒီ FM ဆက်ဆက်ပြီးတော့ချုပ်လင်းဖို့ရက်သက်ဖို့ကိစ္စပေါ့နော်ကျွန်တော်တို့နေကိုသဘောကိုဆန္ဒနဲ့ကျွန်တော်စာတင်ခိုင်းပါတယ်ခင်ဗျာ။ဟုတ်ပြိတ္တိကတော့ဒီဘာကြောင့်ခြေရက်ဆံမရတော့တာလဲပေါ့နော်။ဟုတ်ပြိတ္တိကိုပြောစရာကတော့ကျွန်တော်ခြေရက်ဆံကိုအားပြီးရအတွက်ကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
။ပြန်ကြားရေးဝန်ကြီးဌာနဘက်ကဒီလိုမျိုး Cherry FM ကိုဖိအားပေးရက်ဆိုင်ခိုင်းလိုက်တဲ့ဆိုပြီးပြောဆိုမှုအပေါ်အတည်ပြုနိုင်မှုပြန်ကြားရေးဝန်ကြီးဌာနကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။အခုလိုပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေဘက်ကတရားဝင်ထုတ်လွှင့်ခွင့်ပြုထားတဲ့ရေဒီယိုအသံလွှင့်လုပ်ငန်းတစ်ခုကိုခိုင်လုံတဲ့အကြောင်းပြချက်မပေးဘဲထုတ်လွှင့်နေမှုကိုမိမိသဘောနဲ့ရက်ဆိုင်မှာဆိုပြီးဖိအားပေးတာကတော့ဒီမိုကရေစီခေတ်ပြောင်းနေတဲ့အချိန်မှာမလျော်ကန်တဲ့လုပ်ရဖြစ်တယ်လို့ The Voice သတင်းအယ်ဒီတာချုပ်လည်းဖြစ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူလည်းဖြစ်တဲ့ဦးကျော်မင်းဆွေကပြောဆိုလိုက်ပါတယ
်။ဒါကဒီမိုကရေစီနဲ့လုံးလုံးဆက်ကျင်တဲ့ကိစ္စလေ။ဒါသူတို့ကိုယ်တိုင်လိုင်စင်ခွင့်ပြုထားတဲ့တရားဝင် FM ပေါ့နော် FM station ပေါ့။ပြည်သက်လည်းသူစုစုဟာတဲ့ဒီပြည်သက်လည်းအခိုင်အမာရှိနေတဲ့မီဒီယာတစ်ခုကိုပြောရမယ်။အဲ့တော့ဒီတိုင်းဒီမှာတော့အာဏာရှင်ဖြစ်တော့ကတော့အာဏာရှင်ဒီစင်းရဲကလထိုင်လူတဲ့ခါမှာအမှန်လူတဲ့ခါမှာကျုံးတဲ့ဒီနဲ့ပတ်သက်တဲ့အခြေအနေတွေမြန်မာစီဝင်ခုစီမုံမချေရှင်းနေတဲ့ပုံစံမျိုးရှိတယ်ပေါ့နော်သူကတော့သူကဥစီမန်းနဲ့ဆက်ဆက်တယ်ဆိုတဲ့ကိစ္စနဲ့ဆယ်ရီအဆန်ကိုဒီလိုပြုပြီးဆက်ဆံတာမျိုးကတော့ဒါမလျော်ကမှုလို့ဖြစ်တယ်လေ
ဒါပေမဲ့လည်းသူရဥရွှေမန်းနဲ့ဆက်နွယ်သူတွေအပေါ်မှာအေးအေးယူမှုတွေစတင်လာတဲ့သဘောဖြစ်တယ်လို့ဒီလိုအတန်နှဲ့လုပ်ငန်းတွေကိုမြန်မာနိုင်ငံမှာတရားဝင်ထုတ်လွှင့်ခွင့်ရအောင်ဘလို့လုံပိုင်ခွင့်အာဏာတွေနဲ့ဆွမ်းဆောင်ခဲ့ကြတယ်လေဆိုတာကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်လို့ဦးကျော်မင်းဆွေကသုံးသပ်ပါတယ
်တခုရှိတာကအဲ့ဒီဟာလေးကသူတို့ license ဘလို့ပေးထားလဲဆိုတဲ့ဟာကပြန်ကြည့်ရမှာပေါ့နော်ဟုတ်ကဲ့ဒီတကယ်တမ်းပုံမှန်လည်းပြောကြတာရှိရှိရှိအခုရနေတဲ့ FM license တွေအားလုံးကခုနီတွေကြီးပဲလေအဲ့တော့ခုနီတွေဆိုတာကဒီအစိုးရနဲ့ပြန်ကြားရေးနဲ့နှိစက်တဲ့သူကြီးပဲရတာမနှိစက်တဲ့သူကြီးမရခဲ့ဘူးလေဒီကောင်ကလည်းသူတို့စိတ်ချတယ်လို့စားတဲ့သူကြီးပဲပေးထားတာအခုသူတို့ချင်းချင်းပြဿနာဖြစ်မှဒီကိစ္စကြီးလို့လောက်တာဆိုတော့ဒီစကလုံးအတုံးလုံးကတော့သူတို့ချင်းချင်းကပူပြီမထင်တယ်တကယ်တမ်းပြောရလို့ရှိရင်တော့ပမာပြီးမှာလူတိုင်းအတွက်ဥပဒေတစ်ခုသတ်မှတ်ပြီးတော့အဲ့ဥပဒေနဲ့အရင်လျှောက်ထားရယူတဲ့ပုံစံမျိုးမဟုတ်ဖဲနဲ့အခွင့်အလူးတွေအနေနဲ့ရထားကြတာလေအခု SM တွေကအဲ့ဒါတပိုင်းပေါ့နော်အခုဖြစ်နေတဲ့ကိစ္စကတော့ဥရှိမန်းနဲ့ဆက်ဆက်ပြီးလို့လောက်တာကတပိုင်းဖြစ်သွားတာပေါ့နော်ဒါပေမဲ့မီဒီယာတစ်ခုကိုဒီလိုလောက်တာတော့လုံးဝလက်ခံနိုင်ရမှာမရှိ
အခုလိုပြည်ခိုင်ပြောပါတီရဲ့ဥက္ကဋ္ဌရာထူးကနေသူရဥရွှေမန်းကိုရာထူးကနားလိုက်တယ်လို့ရှေ့နိုင်ငံရေးအလားအလာကလည်းမရေမရာဖြစ်နေချိန်မှာအရေးယူမှုတွေဇက်တိုက်ရှိလာနိုင်တယ်လို့ခန့်မှန်းနေကြချိန်မှာပဲအခုလိုသူနဲ့ဆက်နွယ်သူတွေကိုအပြတ်ချေမုန်းမဲ့သဘောလှုပ်ဆောင်လာတာကတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်အမြင့်မပြတ်သေးတာကိုပြသရာရောက်တယ်လို့လည်းသတင်းအယ်ဒီတာချုပ်ဦးကျော်မင်းဆွေကရှုမြင်ပါတယ
်။ဟိုအရင်တုန်းကတည်းကအာဏာရှင်စနစ်မှာပဲဖြစ်ဖြစ်ဗြိတိသစ်စနစ်မှာပဲဖြစ်ဖြစ်သမားပြည်ထုံးစံလို့ပြောရမှာပေါ့နော်။စီးပွားရေးခုစီးမုန်းမဲ့ချက်ရှင်းလို့ရှိတယ်။တစ်ချိန်မှပြန်လက်စားချေမှာဆိုလို့လက်စားချေနိုင်မဲ့နီလန်မှန်သမျှကိုသူကရှင်းတဲ့သဘောတစ်ခုရှိတာသဘူတွေကဒီမီဒီယာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဥပကတော့အမိကိုကျင်းနဲ့ယူသားဖြောက်မှတ်တဲ့လုပ်ငန်းတစ်ခုဖြစ်နေလို့ရှိပြီရှိနေတာပြဿနာမရှိပါဘူးဒါအချိန်မှဥပဒေကြောင်းရပြန်ရင်ဆိုင်လို့ရအောင်ပါပေါ့နော်အဲတော့ကိုနိုင်ကအခွင့်အူးခံထားတယ်ဝင်ငွေရလမ်းမဖော်ပြနိုင်တဲ့ဝင်ငွေတွေနဲ့လုပ်ငန်းထူထောင်ထားတယ်ဆိုရင်တော့နောက်မှတော့ဥပဒေဆိုတာပြောရုံးလို့တုံးနေတယ် ဖြစ်မှာတော့အချိန်ကြီးအရေးယူခံနိုင်ရတာပေါ့နော်ဒါမျိုးတွေနောက်ဆက်တွဲတခြားသောစိတ်ဆက်နေတဲ့မီဒီယာတွေလည်းလာကောင်းလာနိုင်တာကိုယ့်ဘက်ကခရီးကတ်ချက်ထားလို့ရှိတော့ပြဿနာရှိတယ်
အခုလက်ရှိအနေအထားအထိကတော့ Cherry FM အနေနဲ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နေစေဖြစ်ပေမဲ့လို့အတန်လွင့်မှုတွေကသူရဦးရွှေမန်းကိုဥက္ကဋ္ဌရာထူးကရက်ဆိုင်ခြင်းကနေစလို့ရက်ဆိုင်သွားခဲ့တာဖြစ်ပါတယ် Cherry FM အတန်လွင့်ဌာန18ခုရှိတဲ့အနက်16ခုကတော့အတန်လွင့်ထုတ်လွှင့်မှုရက်ဆိုင်သွားခြင်းဖြစ်ပါတယ်ဒီအချိန်ဟာပြည်ကြားရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ Cherry FM အတန်လွင့်လုပ်ငန်းစတင်ခဲ့တာဒီကနေ့ဆိုရင်တော့6နှစ်တင်တင်ပြည့်စုံလေးဖြစ်ပါတယ်ရှင်
မဆုမွန်တင်ပြပေးခဲ့ရပါရှင်။ချိန်ထဲမှာပဲ Cherry FM နဲ့ပြန်ကြားရေးဝန်ကြီးဌာနတို့ရဲ့အတန်လွင့်လုပ်ငန်းထုတ်လွှင့်ခွင့်6နှစ်ပြည့်သက်တမ်းစာချုပ်ကုန်ဆုံးစဉ်လည်းဖြစ်ပါရဲ့ရှင်။